Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဩဂုတ်လ29ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာသမ္မတဦးတင်ချောရဲ့အိန္ဒိယနိုင်ငံခီးစဉ်တွင်နှစ်နိုင်ငံကြားလွန်ခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေရရှိခဲ့ကြပါတယ်အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်အချမ်းဖက်ဝါဒတိုက်ဖြတ်ရေးပူးပေါင်းဆွေးနွေးဖို့သဘောတူခဲ့ကြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေထဲမှာတော့ပြီးခဲ့တဲ့ဗကံငလျင်မှာဖျားစီဒီပထိုးပေါင်း400ကျော်ပျက်စီးခဲ့ရပြီးတော့ပျက်စီးမှုအများစုဟာဘာကြောင့်ဖြစ်ရတာပါလဲ
ဟိုများသောအားဖြင့်ကတော့ကျွန်တော်တို့95ရာခိုင်နှုန်းလောက်ကတော့ဒါ1994နောက်ပိုင်းမှာဒါပြင်းတဲ့ဒီစိတ်ပိုင်းနေဖြစ်ကြောင်းဒါတွေ့ရှိရပါတယ
်ရှေးဟောင်းသူဒေသနာကတာဝန်ရှိသူပြောဆိုလိုက်တဲ့သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ရှင်နာဂဒေသဘက်မှာကူးစက်ယောဂါကြောင့်ကလေးငယ်82ဦးသေဆုံးနေပြီးတော့ဒီကူးစက်ယောဂါဟာဆက်ပြီးဖြစ်ပွားနေစေပဲလို့နာဂရေးကတာဝန်ရှိသူတွေကပြောလိုက်တဲ့သတင်းနဲ့စကိုင်းတိုင်းလေပတောင်းစီမံကိန်းဒေသထဲမှာဒေသခံတွေနဲ့လုံခြုံရေးရဲတွေကြားထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တဲ့သတင်းကိုတင်ပြပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိန်ကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
မြန်မာသမ္မတဦးတင်ချောရဲ့၄ရက်ကြာနိုင်ငံတော်ခီးစဉ်တွင်ဒီကနေ့မှာတော့အိန္ဒိယဆူရထိပ်တန်းခေါင်းဆောင်တွေနဲ့နယူးဒယ်ဟီမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကြားလွန်ကျွေးရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေအတွက်သဘောတူညီချက်တွေလည်းရရှိခဲ့ကြပါတယ်
။ President and I agreed to work together for the safety and security of our people.and actively cooperate
ပြည်သူလုံခြုံရေးနဲ့ဒေသတွင်းမှာအချမ်းဖက်ဝါဒရဲ့ချင်းချောက်မှုတွေနဲ့လက်နက်ကင်လှုပ်ရှားမှုတွေလိုနှစ်နိုင်ငံစလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်တက်ပြတ်သွားဖို့သဘောတူညီမှုရခဲ့တဲ့အကြောင်းနယူးဒယ်ဟီမြို့တော်မှာသမ္မတဦးတင်ချောင်းနဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုလိုက်တာပါပြည်ထောင်စုသတင်းပတ်ထဲအင်အားပြင်းငလျင်တန်းကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ပကံဒီသကိုပြန်လည်တည်ဆောက်ရေးမှလည်းအကူအညီပေးသွားဖို့အိန္ဒိယနိုင်ငံကကတိပြုခဲ့ပါတယ်။သမ္မတဦးတင်ချောကတော့လန်ဒန်ဒါမွန်မန်ဆောက်လုပ်ရေးစွမ်းအင်နဲ့ဆေးဘက်ဆိုင်ရာလုပ်ငန်းတွေပါဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးနားလည်မှုစွာကျွန်လာ၄ခုအတွက်သဘောတူညီမှုရခဲ့တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သမ္မတတာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အိန္ဒိယနိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တွားရောက်ခဲ့တဲ့သမ္မတဦးတင်ချောကတော့အိန္ဒိယသမ္မတပရနတ်မူခါဂျီကနယူးဒယ်ဟီမြို့တော်ကသမ္မတနန်းတော်မှာဒီကနေ့ပဲအခမ်းအနားနဲ့ကြေဆွခဲ့တာပါ။သမ္မတဦးတင်ချောနဲ့ဇနီးတို့ဟာဒီကနေ့မှာပဲနယူးဒယ်ဟီမြို့တော်မှာရှိတဲ့မဟာတမဂန္ဒီအထိမ်းအမှတ်ကူးပွဲမှာကိုလည်းတွားရောက်ကာရဝပြုခဲ့ပါတယ်။ခီးစဉ်အစစနေနေ့မှာတော့ကတော့သမ္မတဦးတင်ချောနဲ့ဇနီးဖြစ်သူဒေါ်ဆုစုလွင်တို့ဟာအိန္ဒိယနိုင်ငံရှေ့ပိုင်းကဗုဒ္ဓဂါယာကိုတွားရောက်ခဲ့ကြသလိုတနင်္ဂနွေနေ့မှာတော့အိန္ဒိယနိုင်ငံမြောက်ပိုင်းအဂရာမြို့ကကမ္ဘာကျော်တက်ချမဟာအဆောက်အုံကိုလည်းတွားရောက်လည်ပတ်ခဲ့ကြပါတယ်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကအကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့တိတ်ကိုနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်လိုတယ်ဆိုတာကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဘင်္ဂလားဒေ့ရှ်နဲ့အမေရိကန်အစိုးရနှစ်ရပ်တို့အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ထောက်လှမ်းရင်းနဲ့တရားဥပဒေစိုးမိုးရေးအတူတကွလှုံ့ဆော်မှုတွေကိုနောက်ထပ်အဆင့်မြင့်မယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကဒီကနေ့ကြေညာခဲ့တာပါအီရန်နဲ့ဆီးရီးယားနိုင်ငံတွင်းမှာလှုပ်ရှားနေတဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ကမ္ဘာတဝန်းကအဖွဲ့အစည်း၈ခုတို့ချိတ်ဆက်မှုရှိပြီးအဲ့ဒီအဖွဲ့အစည်း၈ခုတည်းကတစ်ခုဟာတောင်အာရှမှာရှိတယ်ဆိုတဲ့အထောက်အထားတွေရှိတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးကယ်ရီဒါကာမြို့တော်မှာမိန့်ခွန်းပြောကြားပြီး VOA သတင်းဌာနရဲ့မေးမြန်းမှုကိုဖြေကြားခဲ့တာပါအီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအစွန်ရောက်ဝါဒီတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကတချို့အဖွဲ့တွေကြားအဆက်ဆက်ရှိနေပြီးဒီပြောဆိုချက်အပေါ်မှာလဲဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်အပါအဝင်သူတွေ့ခဲ့တဲ့အစိုးရတာဝန်ရှိသူတွေဘက်ကမငြင်းဘူးလို့လဲအမေရိကန်နိုင်ငံသားဝင်ကြီးကယ်ရီကထပ်လောင်းပြောပါတယ်ဒီလိုချိတ်ဆက်မှုတွေကိုဝင်ကြီးချုပ်ရှိခ်ဟာစီနာအစိုးရကလစ်လျူရှုထားပြီးတိုက်ခိုက်ခံရမှုတွေကိုပြည်တွင်းကလူတွေရဲ့လက်ချက်ဆိုပြီးအချင်းချင်းတုံ့နှုံပြောဆိုနေတဲ့အပေါ်မှာလဲဒေတာရင်းနဲ့အကြမ်းဖက်ရေးရာသုံးသက်သူတွေကဝေဖန်ကြပါတယ်
ယမန်နိုင်ငံတောင်ပိုင်းအေရီမြို့မှာဒီကနေ့တနင်္လာနေ့မှာပဲအသေးခံဘုံးခွဲတက်ခတ်မှုကြောင့်လူ45ယောက်ထက်မနည်းသေဆုံးပြီးအများပြားဒဏ်ရာတွေရရှိသွားတဲ့အကြောင်းအာဏာပိုင်တွေကပြောပါရယ်အစိုးရဘက်ကတပ်ဖွဲ့တွေအသုံးပြုနေတဲ့အဆောက်အဦကိုပောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့ကားတစ်စင်းနဲ့အတင်းဝင်ရောက်ပြီးအသေးခံဘုံးခွဲတက်ခတ်ခဲ့တာလို့လည်းတာဝန်ရှိသူတွေပြောဆိုခဲ့ကြတာပါယမန်နိုင်ငံမှာနိုင်ငံတကာကအသိအမှတ်ပြုထားတဲ့သမ္မတအဗ်ဒူရာဘူး မန်ဆူအာဟာရီနဲ့မဟာမိတ်ဆော်ရီအာရီယာပီးယားနိုင်ငံတို့ကတဖက်နှစ်ပေါင်းများစွာအစိုးရကဖိနှိပ်ခွဲခြားဆက်ဆံတာခံခဲ့ရတယ်လို့ပြောဆိုနေပြီးအီရန်နိုင်ငံကကျွန်းတော်နောက်ခံပေးထားတဲ့ဟူသီသဘုံတွေကတဖက်တိုက်ပွဲတွေဖြစ်ပွားနေရကမတိမငြိမ်အခြေအနေတွေပေါ်ပေါက်နေတာဖြစ်ပါတယ်။ကုလသမဂ္ဂကတော့လက်နက်ကင်ပိပကတ်တွေအတွင်းလူပေါင်း6500ကျော်သေဆုံးပြီးအရသာထက်ဝက်လောက်ပါဝင်ကြောင်းလည်းပြောဆိုထားတာပါ။အစိုးရနဲ့သဘုံတွေရဲ့တိုက်ပွဲတွေအပြင်အယ်ကိုင်ဒါနဲ့ IS အစိုးရတွေကလည်းမတိမငြိမ်အခြေအနေတွေပေါ်ပေါက်နေတဲ့ယမန်နိုင်ငံတောင်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာမကြာခဏဝင်ရောက်တက်ခတ်လေးရှိကြပါတယ်။ဒါပေမဲ့လည်းတင်းလာနေကအသေခံဘုံခွဲတက်ခတ်မှုမှာတော့ဘသူကမှတော့သူတို့လက်ချဲဆိုပြီးကြီးညာပြောဆိုတာမျိုးတော့မရှိသေးပါဘူး။
ကိုလံဘီယာနိုင်ငံမှာအစိုးရနဲ့ထောက်ရငင်းချင်ရရယူမဲ့အစည်းအဝေးတစ်စိတ်ပိုင်းအဖြစ်အပိသက်အပြစ်အခတ်ရက်စဲဖို့ FARC သဘုံတက်ဖွဲ့ကအမိန့်ထုတ်လိုက်တဲ့အတွက်ကမ္ဘာပေါ်မှာတက်တန်းအကြဆုံးလက်နက်ကိုင်ပဋိပက္ခတွေတဲ့တစ်ခုအပါအဝင်ဖြစ်တဲ့ကိုလံဘီယာပြည်တွင်းစစ်အဆုံးသတ်သွားပါပြီ
။ A los soldados. A los marinos. Pilotos de la Fuerza Aérea.
ပြန်လည်ရင်ကြားစေဖို့ရှင်းလင်းပြသတဲ့ရည်မှန်းချက်ရှိနေတယ်ဆိုတာကိုပြသလိုကြောင်းစစ်သားတွေမရင်းတပ်ဖွဲ့ဝင်တွေလေတက်ကပိုင်းလို့တွေရဲလုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့အစည်းတွေအားလုံးကိုအသိပေးလိုပါတယ်။ရန်လုံမုန်တိမှုတွေကိုအတိတ်မှာချမ်းခဲ့ကြဖို့နဲ့စစ်ပွဲကြောင့်တေဆုံးရတာတွေထိခိုက်နာကျင်ရတာတွေအတွက်ဝန်내တတဖြစ်ရတဲ့အကြောင်းတွေကို FARC သဘုံခေါင်းဆောင်ရိုဒရီဂိုလိုဒိုနိုလို့ခေါ်တဲ့တမ်မိုချန်ကိုကပြောဆိုခဲ့တာပါ။ငင်းချမ်းရဲ့အတွက်နှစ်ဖက်တို့ကျူဘာနိုင်ငံဟာဗာနာမှာ၄နှစ်ကြာဆက်ဆက်ညှိနှိုင်းခဲ့ကြရတာပါပြီးခဲ့တဲ့သတင်းပတ်မှာတော့ငင်းချမ်းရဲ့သဘောတူညီချက်ရရှိခဲ့ပြီးမတ်စဝါဒီသဘုံနေနဲ့ကိုလံဘီယာအစိုးရဆက်ဆက်ရဲ52နှစ်ကြာတိုက်ပွဲတွေကိုအဆုံးသတ်လိုက်တာဖြစ်ပါတယ်ကိုလံဘီယာစစ်တပ်အနေနဲ့လည်းသဘုံနေနဲ့တိုက်ခိုက်နေတာတွေကိုတနင်္လာနေ့ကဆက်လို့အဆုံးသတ်ပြီလို့ကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ကပြောပါတယ်ငင်းချမ်းရဲ့သဘောတူညီချက်ရဲ့ကံကြမ္မာကတော့မဲဆန္ဒရှင်တွေရဲ့ဆန္ဒသဘောထားပေါ်မှာမှူတည်နေပါတယ်ရှင်
UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီရဲ့လေကြောင်းထိုးစစ်တွေကြောင့်အရသာ35ယောက်ထပ်မံနေသေဆုံးကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲကတ်လက်နက်ကိုင်တွေဥဆောင်တဲ့တပ်တွေလက်ထက်ကနေတူရကီနိုင်ငံကထောက်ခံမှုပေးထားတဲ့စီးရီးယားသဘုံတွေကအနည်းဆုံးရွာ၄ရွာနဲ့မြို့တစ်မြို့ကိုသိမ်းပိုက်လိုက်ပါတယ်။တင်းနေနေလေကြောင်းတက်ခတ်မှုအတွင်းကျူဘာခူစာချေးရွာမှာလူ20သေဆုံးတယ်လို့နောက်ထပ်လေကြောင်းစစ်စင်ရေးတစ်ခုကြောင့် El Amana မြို့မှာအရသာ15ယောက်သေဆုံးပြီး20ဒဏ်ရာရတဲ့အကြောင်းဗြိတိန်ခြေဆက်စီးရီးယားလူခွင့်ရေးစောင့်ကြည့်ကဲကဲဖွဲ့ကပြောဆိုလိုက်တာပါတူရကီစစ်တပ်ကတော့စီးရီးယားနိုင်ငံမြောက်ပိုင်းကတင်းနေနေလေကြောင်းထိုးစစ်တွင်ကတ်စစ်သွေးကျော်25ယောက်သေဆုံးကြောင်းပြောဆိုခဲ့ပြီးအရသာတွေသေဆုံးမှုမရှိဘူးလို့ညှင်းဆန်ထားပါတယ်စီးရီးယားနိုင်ငံမှာစီးရီးလူရှာမှုတွေတိုးမြင့်လာနေတဲ့တူရကီနိုင်ငံကအမေရိကန်ရဲ့မဟာမိတ်ကတ်တပ်ဖွဲ့တွေနဲ့အားစစ်သွေးကျော်တွေကိုစီးရီးယားနယ်စပ်မြို့ဖြစ်တဲ့ဂျရာလတ်စမြို့ကနေမောင်းထုတ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။တနင်္လာနေ့ကလူမှုစုဝေးမှာမင်းငွန်းပြောခဲ့တဲ့တူရကီသမ္မတရီဆက်တာရဲ့အာရဝန်ကတော့တူရကီကထောက်ခံမှုပေးထားတဲ့တပ်တွေအဲစစ်သွေးကြွားတွေလက်ကနေမြို့ကိုပြန်လည်သိမ်းပတ်ခဲ့ပြီးတဲ့နောက်ဂျရာပလတ်စမြို့ကနေလည်းနေရပ်ပြန်လာနေပြီဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်
။အီရန်နိုင်ငံကမင်္ဂလာဆောင်ဧကန်ပွဲတစ်ခုမှာအသေးကံဘုံခွဲသမား5ဦးကတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး15ဦးသေဆုံးရတယ်လို့အာနာပိုင်တို့ကပြောပါတယ်။ရှီယာမွတ်စလင်တို့ရဲ့သာသနာနယ်မြေခါဘလာမြို့နယ်ကီလိုမီတာ50အကွာကွာအင်းအယ်ထာမာမြို့မှာမနေ့တနင်္ဂနွေနေ့ကတိုက်ခိုက်မှုအတွင်းလူ20ထိခိုက်ဒဏ်ရာရတယ်လို့လည်းပြင်းထန်သတင်းအေဂျင်စီကဖော်ပြပါဗျ။သူတို့ဟာကလက်ရှမ်ခော့မောင်းပြန်ရိုက်ဖဲတနက်တွေလက်ပြဘုံတွေကင်ဆောင်ထားကြတယ်လို့ဘိုဟိုယူဖရီတီစစ်စင်ရေးဌာနအကြီးအကဲကွခလပ်ကပြောပါဗျ။အသေးကံဘုံခွဲသမားတွေတဲ့ကတဦးကသူ့ကိုယ်သူဖောက်ခွဲလိုက်တာဖြစ်ပြီးခြံတဲ့လူတွေကိုတော့လုံခြုံရေးတပ်ဖွဲ့ကတုတ်တင်လိုက်တာဖြစ်တယ်လို့လည်းသူကပြောပါဗျ။တိုက်ခိုက်မှုကဘသူလက်ချက်ဆိုတာကိုတော့မသိရသေးဘူးလို့အာနာပိုင်တို့ကပြောပေမဲ့မကြခင်ကတိုက်ခိုက်မှုတွေကိုတော့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံမှာနိုင်ငံရေးအခြေစခန်းတွေကိုပို့ဆောင်ခံခဲ့ရတဲ့ထောင်နဲ့ချီရဲ့လူတွေအကြောင်းအသေးစိတ်အချက်အလက်တွေစုဆောင်းပြီး ကင်ဂျွန်အွန်းအပါဝင်မြောက်ကိုရီးယားခေါင်းဆောင်တွေကိုလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အရေးယူနိုင်မှုလူခွင့်ရေးလှုပ်ရှားမှုဖော်တခုကကြိုးပမ်းနေပါတယ်။နိုင်ငံရေးမှုတွေနဲ့ထိန်းသိမ်းခံရသူတွေ၊ဝန်ထမ်းတွေ၊လက်ဆက်ဖြောက်ခံရသူတွေရဲ့အမြင်တွေ၊ဖမ်းဆီးခံရတဲ့အချိန်ကာလ၊ဆွဲချက်တင်ခံရတဲ့အမှုတွေနဲ့အတူအခုချိန်ထိဆက်လက်ဖွင့်လှစ်ထားတဲ့အကျဉ်းစခန်းတွေရှိရနေရာတွေပေါ်နေတဲ့အစီရင်ခံစာတစ်စောင်ကိုမြောက်ကိုရီးယားလူခွင့်ရေးဆိုင်ရာမှတ်တမ်းတင်ဒါနာ NKTB ကထုတ်ပြန်လိုက်တာပါ။အစီရင်ခံစာကတော့မြောက်ကိုရီးယားကပြပြောင်းခုလုံးလာသူထောင်ချောကိုမင်းမြန်ပြည့်စုံထားတာဖြစ်ပါတယ်ဒုတိယကမ္ဘာစစ်ကာလကနာဇီတွေကျူးလွန်ခဲ့တယ်လို့မျိုးမြောက်ကိုရီးယားကနိုင်ငံရေးအကျဉ်းစခန်းတွေလူမဆန်တဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လို့မှတ်တမ်းတင်ခဲ့တဲ့2014ခုနှစ်ကကုလသမဂ္ဂစုံစမ်းရေးကော်မရှင်ကိုအထောက်အကူပေးဖို့ရည်ရွယ်ပြီးအခုစီရင်ခံစာကိုပြည့်စုံခဲ့တာလည်းဖြစ်ပါတယ်
ဂျပန်နိုင်ငံမှာ Nikkei TV ထုတ်ကြောကတောက်ကြနေကနေတင်းကနွေနဲ့အထိကောက်ယူခဲ့တဲ့စစ်တမ်းတစ်ခုအရာဝင်ကြီးချုပ်ရှင်ဆိုအာဘေအစိုးရကိုထောက်ခံသူ62ရာခိုင်နှုန်းရှိတယ်လို့ဖော်ပြလိုက်တာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့နှိုင်းယှဉ်ရင်6မှတ်တက်လာပါတယ်။ဒါပေမဲ့လည်းဝင်ကြီးချုပ်ရဲ့စီးပွားရေးမူဝါဒတွေကိုတော့လူကြိုက်နည်းနေပါသေးတယ်။ဝင်ကြီးချုပ်ရဲ့စီးပွားရေးမူဝါဒကိုထောက်ခံသူ40ရာခိုင်နှုန်းပဲရှိတာကိုလည်းစစ်တမ်းမှာတွေ့ရပါတယ်။2012ခုနှစ်ကတည်းကဝင်ကြီးချုပ်တာဝန်ယူခဲ့တဲ့မစ္စတာအာဘေကိုလူထုထောက်ခံမှုအားကောင်းနေစေဖြစ်တယ်လို့မကြာခင်ကပြီးဆုံးသွားတဲ့ရီယိုအိုလံပစ်ပွဲတော်မှာဂျပန်တို့စုတစိတ်40တခုဆုတ်ခူးနိုင်ခဲ့တာကြောင့်လူထုကြကျေနပ်နေတာကြောင့်လည်းပုံများလာနိုင်တာဖြစ်နိုင်တယ်လို့တိုချိုတမ်ပဲတက္ကသိုလ်အာရှလေ့လာရေးဆိုင်ရာပေါမောက်ခဂျက်ဂင်းစတန်ကပြောပါတယ်ရှင
်တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်ကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOE ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com နဲ့ VOE ရဲ့ fan Facebook fan page မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးပကံငလျင်လှုပ်ခဲ့ပြီးတဲ့နောက်ပိုင်းနောက်ဆုံးရအခြေအနေကိုပြောပြပေးကြပါတယ်ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကလှုပ်ခတ်ခဲ့တဲ့ပြင်းအား 6.8 ငလျင်ကြောင့်ပကံဖျားပထိုး400နီးပါးထိခိုက်ပျက်စီးခဲ့ရပြီးတော့ပျက်စီးမှုရဲ့85ရာခိုင်နှုန်းဟာ1994ခုနှစ်ကပြင်းစင်မောမှန်ခဲ့တဲ့အစိပ်ပိုင်းနေဖြစ်တယ်လို့မြန်မာနိုင်ငံရှေးဟောင်းသုတေသနဦးစီးဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့အပျက်စီးတွေတဲ့ရှေးဟောင်းလက်ရာတွေပါဝင်နိုင်တာကြောင့်ရှင်းလင်းမှုတွေကိုစနစ်တကျလုပ်စေချင်တယ်လို့ပကံကိုရောက်ရှိလာတဲ့ UNESCO အဖွဲ့ရဲ့ခေါင်းဆောင်တူဦးက VOA ကိုပြောပါတယ်။ပကံမြို့ဟောင်းအပျက်အစီးအခြေအနေတွေကိုကိုယ်တိုင်တွားရောက်ပြီးတော့သတင်းယူနေတဲ့ကိုသားညူဦးကပကံမြို့ကနေသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ဩဂတ်လ24ရက်နေ့ကနေပြီးတော့လှုပ်ခတ်သွားတဲ့မြင်းကလင်းတန်ချောင်းမလို့ဒီပကံဖျားပေါင်းဇေတော်ပေါင်း300ကျော်ပျက်စီးတဲ့ထဲမှာစုစုံတန်ခံခဲ့ရတာကတော့အခုမြင်ရတဲ့ဆူလာမဏိဇေတော်ကြီးဖြစ်ပါတယ်။ဇေတော်ကြီးရဲ့အထွတ်ပိုင်းကပြန်လည်ပြင်ဆင်ထားတာဖြစ်ပေမဲ့ဒီပြင်ဆင်ထားတဲ့အပိုင်းကပြိုကျသွားတဲ့အခါမှာအောက်မှာရှိတဲ့ဒီနဂူအဟောင်းပိုင်းနဲ့အကုန်လုံးပျက်စီးသွားတာတွေ့ရပါလိမ့်မယ်။အခုဆိုရင်ရှင်းလင်းရေးတွေလုပ်နေရကိုမြင်ရပါလိမ့်မယ်
။ရည်ကြည်မှုဦးကြီးဌာနရဲ့ရှီအောင်ရည်ကြည်မှုဦးစီးဌာနကနေနောက်ဆုံးကောက်ခံရထားတဲ့စင်းရဆိုရင်တော့ဩဂတ်လ24ရက်နေ့ငလျင်ကျောင်းမလို့ပကံဖျားပထူပေါင်း396စုပျက်စီးထိခိုက်ခဲ့တယ်လို့သိရပါတယ်။ရှီအောင်သူစေနာဦးစီးဌာနအနေနဲ့ပထမဆင့်ထိခိုက်ပျက်စီးမှုစင်းကိုကောက်ယူပြီးတဲ့နောက်အခုဒုတိယဆင့်အနေနဲ့ထိခိုက်ပျက်စီးမှုအနေအထားတွေကိုဖျားပထူတစ်ခုရင်းစီလိုက်အတုတ်လိုက်ခွဲပြီးတော့မှတ်တမ်းယူနေကြပြီဖြစ်ပါတယ်။ရှီဟောင်းသူစေနာဦးစီးဌာနရဲ့တနင်္ဂနွေလုံးမှာရှိတဲ့လက်ကျက်တင်နန်းပေးပြီးသားဝန်ထမ်းတွေကိုခေါ်ယူအသုံးပြုနေတယ်လို့ရှီဟောင်းသူစေနာနဲ့မြို့သားပြလိုက်ဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်ဦးလွင်က VOE ကိုပြောဆိုပါတယ်။ဒါအပြင်ထိခိုက်ပျက်စီးမှုအများစုဟာအရင်စစ်ဆေးရလက်ထက်ကပြင်ဆင်မုန်းမှန်ခဲ့တဲ့အစိပ်ပိုင်းတွေဖြစ်တယ်လို့သိရပါတယ်။
ဟိုများသောအားဖြင့်ကတော့ကျွန်တော်တို့95ရာခိုင်နှုန်းလောက်ကတော့ဒါ1994နောက်ပိုင်းမှာဒါပြင်တဲ့ဒီအစိပ်ပိုင်းတွေဖြစ်ကြောင်းတာတွေ့ရှိရပါတယ်။သူကတော့ဒါရှီဟောင်းဟုတ်ရှီဟောင်းကျွန်တော်တို့လက်ရာနဲ့ကျွန်တော်တို့မူလကျွန်တော်လုပ်ငန်းနှစ်ပေါင်း800,000ကဒီမတီးရီယာတွေနဲ့အခုနောက်ပိုင်းခက်တဲ့မတီးရီယာတွေဒါအတွက်မတော်မှတွဲမဆက်ပါဘူးတီးကြစီဖြစ်တဲ့အတွက်ဒီတက်တန်းကုန်နေတဲ့ PC နဲ့တက်တန်းအရန် strong ဖြစ်တဲ့ဥစ္စာနဲ့သွားတွဲလိုက်တဲ့အခါမှာဒါဒီဘက်ကနေတော့ဒါဟိုပြုတ်ကျသွားတဲ့အနေအထားဒီဒါအများဆုံးကျွန်တော်တွေ့ရပါတယ
်နောက်တော့ဆစ်ဆူရလက်ထက်မှာတော့အတွေ့အမှုတက်တောင်းယူခဲ့တဲ့ဗိုလ်ချုပ်ကြီးခင်ညွတ်ဦးဆောင်ပြီးတော့ပကံဖျားတွေကိုပြင်ဆင်မုံမှန်ခဲ့တာမှာအတော်လေးကိုဝေဖန်ခံခဲ့ရတာပါဒါဟာရှီအောင်တပ်မိုးတွေကိုဖျက်ဆီးပစ်တာလို့ရှီအောင်သုတေသနပညာရှင်တွေကယူဆခဲ့ပါတယ်အခုအဲ့ဒီကာလကမုံမှန်ခဲ့တဲ့ထီတော်တွေပြိုကျတာမို့လို့အဲ့ဒီအချိန်ကနေပြီးတော့အောက်ပိုင်းမှာရှိတဲ့ရခင်ရှီအောင်အစိပ်ပိုင်းတွေကိုပါထိခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတခုဖြစ်တဲ့ကိုနိုင်ထွန်းကပြောပါတယ
်ဒီမူလလျာဇေဒီတွေပေါ်မှာအထွတ်တင်တယ်အထွတ်တင်ပြီးကကြမှာထီတော်တွေတင်တယ်ပေါ့နော်အဲ့ထွတ်အထွတ်တင်တဲ့အပိုင်းနေရာပြိုကျပြီးရမှာအဲ့ဒီအထွတ်တရားနေပြီးရမှာ original ဖြစ်တဲ့ဒီအဟောင်းနေပါတွားပြီးရမှာထိတာကိုကျွန်တော်တွားတွေ့ရတယ်ပေါ့ဘုရားတော်တော်များများပေါ့နော
်မလှိန်ရောက်ထိခိုက်ခဲ့တဲ့ပုဂံရှီအောင်ဘုရားတွေကိုထင်းသိမ်းဖို့အတွက်ရှီအောင်သူတေသနာကဥဆောင်ပြီးတော့ပထမဆုံးအကြိမ်စီဝေးကိုမနေ့တုန်းကပုဂံရှီအောင်ရည်ကြည်မှုပြလိုက်မှာပြုလုပ်ပါတယ်ကမ္ဘာရှီအောင်အမွေနှစ်တွေကိုထင်းသိမ်းရေးအကူအညီပေးနေတဲ့ကုလသမဂ္ဂ UNESCO အဖွဲ့အပြင်မြန်မာနိုင်ငံပြည်သူ့ကာပညာရှင်များအသင်းမြန်မာနိုင်ငံအင်ဂျင်နီယာများအသင်းအဂါသသိပ်ပံစတဲ့အသင်းအဖွဲ့တွေတတိပုဂ္ဂလပညာရှင်တွေပါတက်ရောက်ပြီးတော့တက်စီယူရင်းသွားတဲ့ပုဂံရှီအောင်ဘုရားတွေကိုဘလို့ပြန်လဲထင်းသိမ်းမလဲဆိုတာဆွေးနွေးတိုင်ပင်ခဲ့ကြပါတယ်မလင်ကြောင့်ပြက်စီးတွေတဲရှီအောင်လျာတွေပါဝင်နေတာမို့လို့ရှင်းလင်းမှုတွေကိုအစောတလင်မလုပ်သင့်ဘူးလို့ UNESCO အဖွဲ့ခေါင်းဆောင်ရှီအောင်သူတေတီခိုင်ဝီဇာက view ကိုပြောပါတယ်
There was an initial sort of enthusiastic involvement in clearing the monuments.
ကျွန်တော်အဖြစ်ပြက်စီးတွေကိုရှင်းလင်းရေးလုပ်ဖို့စိတ်အားထက်သန်နေတာမျိုးကိုတွေ့ရပါတယ်။ဒါပေမဲ့ဒါကသတိထားရမှာပါ။အဲ့ဒီအပြက်စီးတွေတော်များများဟာရှီအောင်လက်ရာတွေပါ။အဲ့ကြောင့်အသေးချာမလေးလာမစမ်းစစ်ပဲနဲ့ရှင်းလင်းတာမျိုးတွေကိုမလုပ်သင့်ပါဘူး။စနေတကြကင်တွယ်ဆောင်ရွက်ရပါလိမ့်မယ်။ဒီအဆောက်အဦတွေဝင်းတွေအတွင်းကိုဝင်ရောက်ဆောင်ရွက်တာတွေအားလုံးကိုအသေးချာစနေတကြမှတ်တမ်းတင်ရပါမယ်။ဒါကြောင့်အရင်ဆုံးအပျက်စီးတွေရှင်းလင်းတာမျိုးကိုအစောတလင်မလုပ်စေချင်ပါဘူး
။လက်ရှိအနေထားမှာတော့ပျက်စီးနေတဲ့ဖျားပထိုးတွေမှာရှင်းလင်းမှုတွေလုပ်တာကိုရန်နာထားတာတွေ့ရပါတယ်။အဲ့ဒီနေရာမှာတော့ရဲမီးတပ်စတဲ့လုံခြုံရေးတာဝန်ရှိသူတွေကိုချထားပြီးမယ်။ဖျားပူးတွေကိုတော့နေရာအကန့်အသတ်ပြီးပြီးတော့ဝင်ရောက်စေပါတယ်။တချင်ထဲမှာပဲပြန်လည်ထင်းထင်းဆောင်ရွက်ချက်နဲ့တူပဲအရင်စစ်ဆူရလက်ထက်မှာလိုမျိုးဖျားတွေကိုအစ်စ်ပြင်စင်တာတွေဖြစ်လာမှာကိုစိုးရိမ်နေမှုတွေတွေ့ရပါတယ်။ရှီဟောင်းသူတေသနာဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်ဦးလွင်ကတော့ဒါမျိုးမဖြစ်နိုင်တော့ပါဘူးလို့အာမခံပြောပါတယ
်။ဟုတ်ကဲ့အဲ့ဒါအတွက်ကလည်းဟိုမစိုးရိမ်ဘူးတော့ကျွန်တော်ကြိုတင်ပြီးတော့ရောက်တာကြာမလို့ဆိုတော့ကျွန်တော်တို့ကအခုပကံကိုကဘာအမွေနေတာဆင်းတင်သွင်းဖို့ဆိုတာကျွန်တော်တို့နှစ်နှစ်ကြော်ရှိပါပြီကျွန်တော်တို့ဒါစတင်တာအစီမံတာဆောင်ရွက်လာတာဖြစ်ပါတယ်။ဆိုတော့ကဘာအမွေနေရမူဝါဒကဘာအမွေနေရဒီကျွန်တော်တို့ဒီသတ်မှတ်ထားတဲ့အချက်လက်တွေဒါတွေနဲ့အညီကျွန်တော်တို့ဆောင်ရွက်မှာဖြစ်တဲ့အတွက်ကျွန်တော်တို့ဒီအစ်စ်ပြန်ပြင်ဖို့ဆိုတာတော့မရှိတော့ပါဘူးကျွန်တော်တို့
ပုဂံဖျားတွေကိုရင်တုံးကဖြစ်လို့မုံမှန်ပြင်ဆင်ခဲ့တဲ့အခြေအနေတော်များများကိုလည်းအခုအပျက်စီးတွေချာမှာအထင်သာတွေ့ကြရပါတယ်မုံမှန်ပြင်ဆင်မှုတွေဟာစနစ်တကျနဲ့ကြွညင်မှုရှိရှိဆောင်ရွက်ခဲ့တာမဟုတ်တဲ့အကြောင်းအခုအပျက်စီးတွေကပြနေတယ်လို့ဒေသခံတွေကပြောပါတယ်ငလင်းရဲ့အပျက်စီးတွေကြောင့်အခုပုဂံမျိုးဟာခီးသွွားရသည်မဟုတ်ပြီမဲ့လို့ပျက်စီးမှုတွေကိုလည်းရောက်ကြည့်ရှုကြတဲ့ပေါင်းညင်ဒေသအသီးသီးကပြည်သူတွေနောက်ပျက်စီးမှုတွေကိုထိန်းသိမ်းဖို့လည်းရောက်ကြတဲ့ပရဟိတဖွဲ့စည်းတွေနဲ့စီစီကားကားရှိနေတာကိုလည်းတွေ့ရပါတယ်ကျွန်တော်တားညူပါပုဂံကနေပြောသတင်းပေးပို့ပါတယ်
ညဉ့်ညဉ့်ဆွေးနွေးပွဲတွေမှာဒိုင်းနာလက်နက်ကင်ဖွဲ့စည်းတွေနဲ့အစိုးရတပ်မတော်တို့ကြားဘာတွေဆွေးနွေးလို့ဘာတွေပြည်လဲပြီးဘယ်အချက်တွေမပြည့်မလဲဖြစ်ကြသလဲဆိုတာပြည်သူလူထုအနေနဲ့ရှင်းရှင်းလင်းလင်းသိရှိခွင့်မရှိသလိုပြည်သူတွေရဲ့စံနာသဘောထားတွေလည်းပါဝင်ခွင့်နည်းနေသေးပါတယ်။ညဉ့်ညဉ့်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတပ်ဆိုင်ရာဘက်ပေါင်းစုံကပြည်သူလူထုကိုပွန့်ပွန့်လင်းလင်းချပြဖို့လက်တွန့်နေကြတယ်လို့များတော်ရရှင်တို့ယူဆကြပါသလား။အခုလာမယ့်အင်္ဂါညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မပေါဝင်ဆွေးနွေးကျင်တယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ကိုဆွေးနွေးကျင်တာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0932321555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အင်္ဂါညတရရဲ့ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပြသည်ရှင်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ဝတ်သက်ယောဂါနဲ့အမျိုးအမည်ဖော်မပြနိုင်တဲ့ကူးစက်ယောဂါဖြစ်ပွားနေတဲ့စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမြို့နယ်တွေမှာကလေးငယ်တေဆုံးမှုဥယေက80ကျော်ဖြစ်သွားပြီးယောဂဖြစ်ပွားနေတဲ့အခြေအနေမှာရှိတယ်လို့နာဂရေးရတာဝန်ရှိသူကအတည်ပြုပြောဆိုပါတယ်လက်ရှိမှာတော့အစိုးရကျန်းမာရေးဌာနယောဂတိုက်ဖြတ်ရေးအဖွဲ့တွေကုသပေးနေတယ်လို့ဆိုပေမဲ့လိုအပ်ချက်တွေကရှိနေသေးပဲလို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါစကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်းကလဟဲမြို့နယ်နဲ့နန်းရုံမြို့နယ်တွင်းမှာကုသယောဂဆက်လက်ဖြစ်ပွားနေစေဖြစ်ပြီးဒီနေ့ထိတည်ဆုံးလူဦးရေ82ဦးရှိနေခဲ့ပြီလို့နာဂမျိုးရာရေးရာကောင်စီပြန်ကြားရေးတာဝန်ခံဦးကဲယွန်းကဝီဝီကိုပြောပါရတယ
်။ယောဂါဖြစ်နေတာကကျွန်တော်တို့ဒီလက်ဟဲမြို့နယ်နဲ့နိုင်ရင်မြို့နယ်တွေမှာပေါ့နော်။ဆိုတော့အခုနောက်နောက်တွေကျွန်တော်တို့ဒီမြို့နယ်နဲ့မြို့နယ်ကစုစုပေါင်းတည်ဆုံးလူဦးရေက82ယောက်ရှိပြီပေါ့နော်။82ယောက်ကျွန်တော်တို့ခွင့်ရောက်ဖက်ခံတယ်ပဲ80ကျော်လူသူတို့တင်းသားရှင်တွေမှာပြောထားတယ်။ဒါနဲ့ကျွန်တော်တို့ဖက်မှာတိကျရတာတော့82ယောက်ရထားတယ်ပေါ့နော်။
သူတို့ပြည်နန်းရုံမြို့နယ်တွင်မှာအမျိုးမျိုးမပေါ်ပြနိုင်တဲ့ကုသယောဂဆက်လက်ဖြစ်ပွားနေစေလို့ဦးကဲယွန်းကဆက်ပြောပါရတယ်
။ တခေမြို့နယ်မှာကတော့ဝတ်ချက်လို့ပြောတယ်နိုင်ရင်မှာကတော့ကျွန်တော်တို့ဝတ်ချက်ရောဂါမဟုတ်ဘူးလို့ကြည့်ရတယ်အခုတော့တော်တော်နိုင်ရင်မှာဝတ်ချက်မဟုတ်ဘဲနဲ့သူကုသရောဂါတမျိုးဒါပေမဲ့ဗာရောဂါလေးဆိုရင်ဟာဆရာလည်းပဲသူပြောတာမရှိဘူးကျွန်တော်တို့ကလည်းပဲဗာရောဂါလေးဆိုတာကိုကျွန်တော်ပြောလို့မရဘူးဖြစ်နေတယ်ဆိုတော့ဟိုတော်တော်များများလေးဒီနိုင်မြို့နယ်ဒုံကြီးမြို့နယ်ခွေးမှာဒီကုသရောဂါတွေဆက်ပြီးတော့မှဖြစ်နေတယ်ကျွန်တော်တို့ကတော့ကျွန်တော်စေဝါကုသမှုတွေနဲ့ကျွန်တော်စေဝါဒီလုံးဝမရှိဘူးဆိုတာကိုကျွန်တော်တို့ကြည့်ရတယ်ပေါ့နော်
နာဂတိရမှာဆွန်လပထမပတ်လောက်ကတည်းကအစလဟေမြို့နယ်ပြင်နန်ယူမြို့နယ်ဒုံဟီမြို့နယ်ခွဲကကြေးရွာတွေမှာကုသရောဂါဖြစ်ပွားလာခဲ့ပြီးတော့ဩဂုတ်လ24ရက်နေ့ထိတော့68ဦးသေဆုံးသွားခဲ့ရာကနေအခု82ဦးထိသေဆုံးမှုတိုးပွားလာခဲ့တာပါအစိုးရကြားမရေးရောဂါတိုက်ဖျက်ရေးဖွဲ့တွေအနေနဲ့ရောဂါဖြစ်ပွားရာနာဂတိရကလဟေမြို့နယ်မှာသာစေဝါကုသနေခဲ့ပြီးတော့နန်ယူမြို့နယ်ထဲထိမကုသနိုင်သေးတဲ့အတွက်ကဲဆန်စာလင်နဲ့ကဲဆန်ကားလန်ကြေးရွာတွေမှာရောဂါအခြေအနေစိုးဝါးနေစေလို့ဦးကဲယွန်းကပြောပါတယ်နာဂကူပိုင်အုတ်ချုပ်ခွေရဒေတာမှာဖြစ်ပေါ်နေတဲ့ကုသရောဂါထိ ंछ ုံနိုင်ဖို့ကာကွယ်ရေးဝန်ကြီးဌာနစေဝန်ထမ်းညွှန်ကြားရေးမှူးရုံးရစီစဉ်မှုနဲ့နေပြည်တော်ခန်းတီတပ်မတော်စေယုံကသူခုဆရာဝန်တွေနေပြည်တော်ကုသရောဂါတိုက်ဖျက်ရေးဌာနဖွဲ့နဲ့စကိုင်းတိုင်းဒေတာကြီးကုသရောဂါတိုက်ဖျက်ရေးဖွဲ့တို့ကနေဩဂုတ်လဒုတိယပတ်ကစလို့ကွင်းစင်းကုသမှုကြောင့်အသေးပြောက်နေပါလာတယ်လို့ဆိုပေမဲ့လည်းနိုင်ယူမြို့နယ်ထဲမှာတော့ယောဂါဆန်းနှမျိုးဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်လက်ရှိယောဂဖြစ်ပွားရာဒေတာတွင်ကျန်းမာရေးဆောက်ရှောက်မှုအနေအထားပေါ်မှာအားရမှုမရှိဘူးလို့တိုင်းဒေတာကြီးလွှတ်တော်ကိုစလဲဦးစိမ့်မောင်ကပြောပါတယ
်ဘယ်လိုအားနည်းချက်ရှိသလဲဆိုရင်တော့သူတို့ကဆရာဝန်တွေဆရာမတွေလာရင်လည်းပဲသူတို့ယောဂတရားကိုတစ်နာရီနှစ်နာရီလောက်ပဲအချိန်ပေးပြီးတော့မှာပေါ့နော်တရားပြီးတရားကြော်ကြော်သွားတာပေါ့နော်ပြီးလို့ဆရာကယောဂစီသွားတာနဲ့သူတို့ပြန်ပြန်သွားတာပြန်သွားတဲ့ခါကျတော့တကယ်တကယ်ဖြစ်နေတဲ့ဟာကသူတို့ယောဂအခြေအနေကလေးတွေဖြားနာမှုကိုသူတို့အသေးစိတ်မသိနိုင်ဘူးခင်ဗျာကိုယ်တိုင်မြင်ရမှာလည်းသူတို့စားစေးပြားလေးတွေလည်းပေးပြီးတော့မှဒါကြီးကြိုကြိုတော့တယ်ဗျကျွန်တော်တို့လူချင်တာကအဲ့ဒါလိုမဟုတ်ဘူးဗျရွာတိုင်းရွာတိုင်းကိုပေါ့နော်တရွာမှာအနည်းဆုံး9ရက်10ရက်အဲ့လိုမျိုးနေပြီးတော့မှအခြေချပြီးတော့မှကုသစီခြင်းနေခင်ဗျ
ဘ ਹੁ ကျမ်းမာရေးဌာနရဲ့စစ်ဆေးသိရှိချက်အရကတော့နဂတိရသွေးမှာဖြစ်ပွားတဲ့ယောဂါဟာပတ်သက်ယောဂါအများစုဖြစ်ပြီးတခြားကြံတဲ့အသက်ရှူလမ်းကြောင်းနဲ့ဆက်ဆက်တဲ့ယောဂါဖြစ်သလိုကုသယောဂါတိုက်ဖျက်ရေးဌာနအဖွဲ့တွေဆင်လွတ်နေပေမဲ့လည်းလိုအပ်ချက်တွေရှိနေတယ်လို့တိုင်းဒေသကြီးလွှတ်တော်ကစလဲတောက်တာကျော်သူဟန်ထွန်းကပြောပါရယ်ဆွဲ
ဆက်တဲ့ဒီနေ့ကတော့ဒါက9ယောက်မှာ3ယောက်က reservoir positive တွေ့ရပါတော့ energy positive တွေ့တာပေါ့အဲ့တော့တခြားဒီအသက်ရှင်လောက်ဆိုင်ရာယောဂါတွေလည်းဖြစ်ပါလိမ့်မယ်အများစုဖြစ်နေတာကတော့ what the ဟုတ်ပါတယ်သူတို့ကတောင်ပေါ်ဒေသဆိုတော့ဟုတ်တယ်အသက်ရှင်လောက်ဆိုင်ရာယောဂါတွေလည်းဖြစ်မှာသူတို့ဒီမှာဇွားရီကလူနေဆိုင်မှုပုံစံတွေကလည်းစိတ်ပြီးတော့မကောင်းဘူးပေါ့ကျွန်တော်တို့ဒီဆရာဝန်အဖွဲ့တွေကိုတော့တစ်ဖွဲ့ပြီးတစ်ဖွဲ့လွတ်ပေးနေတာပဲကထောက်ပံ့ရေးစည်းတွေကိုလည်းပို့ဆောင်ပေးနေပါတယ်ဒါဖြစ်တဲ့ယောဂါကလည်းအဲ့မှာကာဝယ်စည်းမထိုးနိုင်လို့ဖြစ်ကြတာကိုတော့အဲ့ပါကဆရာဆရာမတွေအင်အားနည်းတယ်လမ်းမဆက်ဆိုရေးခက်တယ်အဲ့လိုအချက်လက်တွေကြောင့်ပေါ့နော်ကုသယောဂါကမပြတ်နိုင်တဲ့မဆိုးတဲ့မလဲဆိုးရွာတော့ပေါ့
နာဂတိရမှာကျမရေဝန်သန်းတွေချုပ်တဲ့နေတဲ့အနေအထားကြောင့်အစိုးရအနေနဲ့မူလသန်းနဲ့အလဲတန်းအောင်မြင်သားတဲ့ဒေတာခန့်တွေကိုလူစုကျမရေလှုပ်သားဖြစ်အကောင့်တွေဖော်ဖို့စီစဉ်နေကြောင်းနေပြည်တော်ကုသရောဂါတိုက်ဖျက်ရေးဌာနဗဟုကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါရယ်နာဂကူပိုင်အုပ်ချုပ်ရေးဒေတာမှာစီးရင်ရကျမရေဝန်သန်းဥယျာဉ်309ဦးရှိနေပေမဲ့လက်ရှိမှာ90ဦးသာတာဝန်ထမ်းဆောင်နေကြပြီး219နေရာလိမ့်လတ်နေတယ်လို့နာဂဥစည်းဖွဲ့တာဝန်ရှိသူတွေကပြောပါရယ်စကန်တိုင်းဒေတာကြီးတွင်းကနာဂကူပိုင်အုတ်ချုပ်ခွေရဒေတာဟာမဖို့ပြေးသေးတဲ့ဒေတာတစ်ခုဖြစ်ပြီးလမ်းမဆက်သွေးရေခဲခဲမှုဒေတာခံတွေကလည်းကျမ်းမာရေးအသိပညာချိုးတဲ့မှုကျမ်းမာရေးဝန်ထမ်းမလိုလားမှုစတဲ့ပြဿနာတွေရှိနေစေလဲဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်လက်ပတော်ဘက်ကအခြေအနေကိုပြောပြပေးကြပါတယ်စကိုင်းတိုင်းလေဗရောင်းကျင်းဒီစီမံကိန်းထုတ်လုပ်နေတဲ့လေဗရောင်းရွာအနီးကမြေယာတွေမှာကွန်ကရစ်ပိုက်လိုင်းတွေချပြီးတော့အက်ဆစ်ရေတွေနဲ့ရေစိုးရေညစ်တွေထုတ်ဖို့စီမံကိန်းဘက်ကလာပြီးတော့လှုပ်တာကြောင့်ဒေသခံရွာသားတွေကကန့်ကွက်ပါတယ်ဒီလိုမျိုးကန့်ကွက်တာကိုစီမံကိန်းကိုဒီစောင့်ရှောက်နေတဲ့လုံုံရေးရဲတွေကဟန်တားတဲ့အတွက်လုံုံရေးရဲတွေနဲ့ဒေသခံတွေကြားတင်းမာမှုတွေဖြစ်ခဲ့ပါတယ်အသေးစိတ်ကို VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ်
စကိုင်းတိုင်းရင်းမာပင်ခရိုင်လက်ဘရောင်းတောင်မှာလှုပ်ဆောင်နေတဲ့ကျင်းဒီစီမံကိန်းအတွက်ရေစိုးရေညစ်တွေကိုထုတ်ရမှာအသုံးပြုတဲ့ပိုက်လိုင်းတွေကိုဒေသခံတွေရဲ့လေယာဉ်မြေတွေပေါ်မှာလှုပ်ဆောင်ရတာကနေဒေသခံတွေနဲ့မြန်မာဝမ်ပေါင်ကုမ္ပဏီဆောင်ရဲတွေကြားမှာတင်းမာမှုတွေဖြစ်ပြီးနှစ်ဖက်လေးကွာနဲ့ဒုံများပစ်ခတ်မှုတွေကိုစနေနေ့တနင်္ဂနွေနေ့တွေမှာနှစ်ရက်ဆက်တိုက်ဖြစ်ခဲ့ရတယ်ဆိုပြီးဆယ်တဲ့ရွာသူမတ်ဤဝင်းကပြောပြပါဗျာ
။ဟုတ်ပြီရေနှန်းနေလောက်တာကွန်ကရစ်ပိုက်လုံးကြီးတွေကိုမြုပ်တယ်မြုပ်တဲ့အခါကျတော့အဲ့ဘဖိုးကြီးတွေကနေပြီးတော့ဒီရွာဘက်မှာလာပြီးတော့ဘဖိုးတွေကတော့ရွာသားတွေကလက်မခံဘူးလေ။ရွာသားတွေကလက်မခံတော့ကျတော့ဒီမြေတွေပေါ်ကျတော့ เนี่ยยอเจมอยู่ในนี้เลยบอกว่าดีโลมาเตียพี่สีดาสุดที่เลยย้ายได้ตัวพี่ก็ตายเลยแต่ข้ามาเจอรีคูว่ามาเนี่ยเยเรียนในบีโลเจอร์ย้ายได้ตาละสีโบดูซ่ามาเนี่ยตัวเองก็ตัวตายละตัวตาละเจอเยเรียลาบีโลยันบีโลเจอร์ย้ายได้กูไม่รู้จ้าเสียมลูกกูไม่รู้เนี่ยสุดที่ตัวตาบีโลพี่ไล่เจอร์ไอ้ย้ายก็เลยวันนี้พูดเลยเลยดันมันตัวเลยที่วันนี้ย้อมมันตัวเลยก็เลยถ้าบอกย้ายเลยย้ายเลย
ส่วนเจ้าเนี่ยที่เราเล็บเล็บมาเอาเงี้ยบ่มันน่ารักตรงนี้มันเนี่ยมันเนี่ยเราตรงนี้มันเนี่ยมันเจอเราตัวบ้านเรามันเราไม่ก็มาอย่างมาสูบีเราเจอเรามาเจอเนี่ยเจอเรามาดูรูดูน้ำมาเราโอเล็บเยอะมาเป็นสูบีเราไอ้สูบีก็มีเงี้ยเจ้าละส่วนใหญ่ที่เล็บเทียมมาปุ่นเลี้ยมีดามูเรศีบุเน่ที่ต่างกันนี่จะบอกมาดูเวที่สิมังเงี้ยโอ้เสมาลูกบุนี่อะไรเต็มมีลูกสาวนี่เลยที่สิมังเงี้ยโอ้กังกังมุ่งเชิงอ่ะแต่ซาเรตซามีแต่ Pierre Larry Dongaro, Lebron Down, Selenium Munedega, Lutto Guzle, Toya B, Lebron Yego, Lutoma, Tintame, so be pure so tabare, Macha digging Dongabe, Jenny Simanginga, Jenny Jarry, Tessonare Cargo, Tidaganiga, Tarsi B, Sanap Jagetabare, Leam Yipia Ye Dre, a chain Mount Toyakan, Sanap Jagger, Lebron Tidaganiha, a soyatin letter Through a miari guda, Pianya ye down so dame, so be pure so tarava. Yama one bangom ni becaro, Yama soya tangani, Natosa don't wound it donga, Sajo a techo so tabi, Nayan tara pillu, Nia betanaha, Soya neda, the sine so be, Gomnia pure so when she do up, Pure set the minions in my pure so tabare, Ganga sanap ya muri, and yabia jonia at DC mangeha, the nepia catarine. Lute sonari ti, petanari le pikevare, Natal Senekuni dongaro, Simangingo, Ganga Sanabia to do, Ningerajao, Tanga Batia Kahale, Milan Tayari Yagerava, Deedre, Don Sansuji Usaunet, Sonasse, Gomachin for Sesege B, a Saint Kaza Top Yangevare, the Simangingo, Yenongaro, Yama one bang gomine, Yama Siva Ubai gomini limited together, a Joe Mia Quaver you get B, a Saint Kaza Trap B Maro, Sajo Tip Yale Chosuga, Nema soya gang has a tea yagaino. Nema see by Ubai Gomni limitega, Sakoya gaino ne. Nema one bang gomniga, donze yagaino, a chumia quay you go, sompia tavareshin.
Mayema, three people get up your parishin, the Nina in Yanigin, three people jadigaro, Telababe, a cool tone in Benny, radio Yanigin season, BB Jimabe, viewing Nema by a DB season, Yakunanagani, Kunanai Quetti, Asia set seven Jurugani, Daya Tolin Bimamo, Samuel Shuzan, Nanjamashi, a season in Majagi, a son that Dobame, a cool Jenny did at Timaro, three in Jinjo go, go on Runga, the late of Yabiba mission.
လေးချန်နိုင်ငံတော်ခီးစဉ်ဖြစ်အိန္ဒိယနိုင်ငံမှာရောက်နေတဲ့မြန်မာသမ္မတဦးတင်ကျော်ဟာဒီကနေ့မှာတော့အိန္ဒိယဆွေးဟာထိတ်တန့်ခေါင်းဆောင်အနေနဲ့နယူးဒေးလီမြို့တော်မှာတွေ့ဆုံပြီးနိုင်ငံခြားလုံခြုံရေးနဲ့ဒေသရင်းအကြံဖက်ဝါဒရဲ့ချင်းချမှုတွေနဲ့လက်နက်ကင်လှုပ်ရှားမှုတွေလို့နိုင်ငံစလုံးရင်ဆိုင်နေရတဲ့စင်ကာပူကိုတိုက်ပြတ်သွားဖို့သဘောတူညီမှုရတဲ့အကြောင်းနယူးဒေးလီ ြန်လည်တည်ဆောက်ရေးအကူအညီပေးဖို့လည်းအိန္ဒိယနိုင်ငံဘက်ကကြေညာခဲ့ပါတယ်။သမ္မတဦးထင်ကျော်ကတော့လန်ဒါမွန်မန်ဆောက်လုပ်ရေးစွန့်ရနယ်စစ်ဘက်ဆိုင်ရာလုပ်ငန်းတွေပါဝင်နှစ်နိုင်ငံချပူးပေါင်းဆောင်ရွက်နားလည်မှုစာချုပ်လ၄ခုအတွက်သဘောတူညီမှုရတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကအချမ်းဖတ်မှုတက်ဖြတ်ရေးမှာအမေရိကန်ပြည်တော်စုနဲ့အင်တာမတ်ကိုနင်းနင်းကက်ကက်ပူးပေါင်းဆောင်ရွက်လို့ကြောင့်တည်ထစာပြသခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ကိုလံဘီယာနိုင်ငံမှာအစိုးရနဲ့ထောက်ရညင်းညင်းရယူမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်အပိဓာပြစ်ခတ်ရဆဲဖို့ FARC တပ်ဖွဲ့တပ်ဖွဲ့ကအမိန့်ထုတ်ပြန်လိုက်တဲ့အတွက်ဂွါမာတန်အကြဆုံးလက်နက်ကန်ပြစ်ခတ်တွေကတခုပါဝင်ဖြစ်တဲ့ကိုလံဘီယာပြည်တွင်းစစ်လဲအဆုံးသတ်သွားပါပြီ။
တရင်ချင်းချုပ်ကိုကောင်လွင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.